ဟုတ်ကဲ့ရှင်ဒီမိုကရေစီစနစ်အတွက်စပြီးတော့တိုက်ပွဲဝင်ခဲ့ကြတဲ့ရှစ်လေးလုံးအရေးတော်ပုံကအခုဆို28နှစ်ကြာခဲ့ပါပြီဆိုတော့ဒီမိုကရေစီဖြစ်ထွန်းရေးအတွက်ဒီ28နှစ်ကြာကာလအတွင်းမှာစိုက်ထူနိုင်ခဲ့တဲ့မှတ်တမ်းတွေဆိုရင်ကိုမင်းကိုနိုင်ပါများစပြီးတော့ပြောချင်ပါလေရှင
်သူက1990ပြည့်နှစ်ရွေးကောက်ပွဲဗျာ1990ရွေးကောက်ပွဲဟာဘာပဲပြောပါဗျာရလက်ကိုကျွန်တော်တို့အကောင်တွေဖော်နိုင်တယ်မဖော်နိုင်တာအပထားကျွန်တော်တို့ပြည်သူလူထုရဲ့တောက်ပြိုကမ်းပြိုအားပေးမှုယုံကြည်မှုထောက်ခံမှုဒီမိုကရေစီကိုစိတ်အားထက်သာမှုကိုပြနိုင်ခဲ့တယ်အဲ့ရနေတဆင်ပေါ်ဗျာဆက်ပြီးတော့ဖြစ်လာခဲ့တဲ့ကြောင်းသားလှုပ်ရှားမှုပြည်သူလူထုလှုပ်ရှားမှုအဲ့ဒါတွေအကောင်းဆုံးနေပြီးတော့ဒီနေ့ဒီဆက်ပြီးတော့ပြန်ဆောင်လာတာဗျာအခုဆိုလို့ရှိရင်ရန်ကုန်မြို့ကနေပြီးတော့ဆက်ပြီးတော့ဆက်ရှိလိုက်ပါဒါနယ်တွေဘယ်နဲ့ဆောင်ထွက်လာပြီလဲစာတောင်တွေရဲ့ဖြန့်ဝေနိုင်မှုတွေနောက်တစ်ခါကျတော့မီဒီယာတွေရဲ့ရှင်းတန်းကြီးထွားနိုင်မှုတွေပေါ့ဗျာအဲ့တော့လူတွေဟာပြောခွင့်ဆိုခွင့်ရေးသားခွင့်ဆိုတော့ရလာပြီဗျာဒါပေမဲ့ဘာမရဘူးလဲဆိုတော့ကျွန်တော်တို့ကအနာ၃ရက်ကိုတော့ပြည်သူလူထုလက်ထဲကိုအစ်အမအပြေကမရောက်သေးဘူးအဲ့ဒါကအထင်ရှားဆုံးဖြစ်နေပါလေ
ဟုတ်ကဲ့ကိုမင်းကိုနိုင်ခုနကပြောသလိုနိုင်ငံမှာအနာ၃ရက်မရသေးဘူးဒီကြားထဲမှာပေါ့28နှစ်ကြာကာလအတွင်းမှာဒီပေးဆက်ခဲ့ရတဲ့ဘဝတွေပေးဆက်ခဲ့ရတဲ့အချိန်တွေအတွက်ကျင့်တဲ့အားရစရာအနေထားတွေတော့ရှိခဲ့တယ်လို့တော့ပြောနိုင်မလားရှင
်ဒါကတော့ခံယူတဲ့လူပေါ်ပဲမူတည်မှာပေါ့လေဟိုတစ်ခုပဲရှိတယ်ပေးဆက်ခဲ့ရတဲ့တန်ရဲ့လားဆိုတဲ့အတွေ့အကြုံရတယ်တကယ်လည်းစဉ်းစားသင့်ပါတယ်ကျွန်တော်ကတော့ဒေါ်လို့စင်မှာတန်နေမတန်ဘူးဆိုတာတစ်ပေါ့ကျွန်တော်တို့တကယ်ကိုရိုးရိုးသားသားနဲ့စွမ်းအားရှိသမျှအလုပ်လုပ်ခဲ့တယ်လို့တော့ကျွန်တော်ယုံတယ်ဒါကျွန်တော်တို့နဲ့အကွာပေါ်လေးရဲပေါ့အားလုံးပေါ့လုပ်ဖို့ကံပဲအားလုံးပါတန်ရတဲ့အရာကတော့ဒီလိုဗျဘယ်တော့ပဲတရားမျှတတဲ့မှန်ကန်တဲ့ဘက်ကဖြစ်ပါစေတစ်ဖက်ကအတ္တမခေါ်တဲ့မတရားမှုဘက်ကအသိပြီးတော့အင်အားကြီးနေတဲ့အချိန်မျိုးမှာအခိုက်အတန့်အားဖြင့်တော့အချိန်ပေးရပါတယ်ဒါကသမိုင်းရဲ့ဖြစ်စဉ်တစ်ခုလုံးကြီးနဲ့ရှင်ကြည့်လိုက်တဲ့အခါကျလို့ရှိရင်ဒီလောက်တော့ရှိရင်လည်းရှိတတ်ပါတယ်ဒါပေမဲ့ဒါအပေါ်မှာကျွန်တော်တို့ရောင်ရင်းနေဖို့မဟုတ်ပါဘူးကျွန်တော်တို့စွမ်းအားရှိသမျှကျွန်တော်တို့တညီရဲတညာလဲဆက်ပြီးတော့သွားကြရအောင်ပ
ါရှီလေးလုံးရေးတော်ပုံကနေအခုချိန်ထိမြန်မာနိုင်ငံရေးတမိုင်းတလျှောက်လုံးမှာအားလုံးအတွက်သင်ခန်းစာယူစရာအနေအထားတွေဆိုရင်လက်ရှိမှာဘာတွေများထောက်ပြချင်ပါလဲရှင
်ကျွန်တော်တို့တွေရဲ့စိတ်နေစိတ်အခန်းလေးကိုနဲ့ကိုကရောကိုလုတ်ခဲ့တဲ့လုပ်ရတဲ့ပုံမှာအပြည့်အဝပြန်ပြီးတော့သုံးပတ်နိုင်တဲ့စိတ်အခန်းမျိုးရှိမှလည်းသင်ခန်းစာဆိုတာယူလို့ရမှာဟုတ်ဒီလိုပါဗျာရှင်းပါလေတေးကြတဲ့အချက်လေးတွေကျွန်တော်တို့ကြည့်ရအောင်ပြည်သူလူထုအနေနဲ့ကတော့တာဝန်ကျေတယ်လို့ကျွန်တော်ကရှင်းပြရတော့ပြောနေတယ်ကသူတို့အပေါ်မှာဥဆောင်နဲ့ဒါမှမဟုတ်လို့ရှိရင်တနည်းအားဖြင့်ပြောမယ်ဆိုရင်လမ်းစဉ်တွေချမှတ်ပြီးတော့အကောင့်တွေဖို့လုပ်ငန်းစဉ်တွေချပေးတဲ့သူတွေရဲ့အပိုင်းကလည်းတာဝန်ဘလောက်ကျေလဲပေါ့ကျွန်တော်အဲ့ဒါစဉ်းစားပါတယ်သူတို့ရောခွန်အားဘလောက်ပဲစိုက်စိုက်တတိကောင်းနေဆိုပြီးတော့ဘလောက်ပဲပေးစားပေါ့ကျွန်တော်တို့ရဲ့ဆုံးဖြတ်ချက်တွေဟာပြည်သူလူထုရဲ့လိုက်ပါနိုင်မှုနဲ့တထက်သေးကြတဲ့အခါမျိုးမှာဆိုအောင်မြင်မှုတွေရတတ်ပြီးတော့တထက်သေးမကြရင်တော့မအောင်မြင်ဘူးပေါ့ဗျာအဲ့ဒါဒီပင်နဲ့ကျွန်တော်တို့ခြုံပြီးတော့ယူရမယ်သင်ခန်းစာပါပဲကျွန်တော်တို့ပြည်သူလူထုကဆိုပါတော့ဗျာအညောင်းမိနေတဲ့လူမမာလူမျိုးထပြီးတော့ထိုင်ဖို့တော့ခဲရင်တဲ့အချိန်မှာဒီနိုင်ငံကြီးဥဆောင်တဲ့အပိုင်းကနေပြီးတော့ဒုံးပြေးနေတယ်ဆိုလို့ပြောရမလဲအဲ့လိုမျိုးပေါ့နောက်ခါပြည်သူလူထုကတော့ဒုံးပြေးနိုင်တဲ့အင်အားပြည်နိုင်တဲ့အချိန်မျိုးမှာဟိုဥဆောင်မှုအပိုင်းကနေပြီးတော့နှေးကွေးနေတယ်ဆိုရင်လည်းမကြိုက်ဘူးပေါ့အဲ့ဒါပါပဲကျွန်တော်ပြည်သူလူထုရဲ့ရင်ခုန်တာနဲ့သူတို့ရဲ့လက်တွေပေါ်ကအချိန်နေထင်ဟတ်တယ်အဲ့ဒီပုံမှာမှန်ကန်တဲ့ဥဆောင်မှုနဲ့ချိန်ဆမယ်ဆိုလို့ရှိရင်တော့အောင်မြင်မှာပေါ့အဲ့ဒီသင်ခန်းစာတွေကတော့ကျွန်တော်တို့ရပါတယ
်ဟုတ်ကဲ့အခုဆိုရင်နိုင်ငံမှာအရေးကြီးတဲ့အချိုးအခွေတစ်ခုအတွက်ပေါ့လေအထူးကကြတာ2015ရွေးကောက်ပွဲလို့ပြောရမှာပါဒီတော့ဒီရွေးကောက်ပွဲမှာအများမျှော်လင့်တယ်လို့ပြည်သူလူချင်းနဲ့အစိုးရတရားဖြစ်လာဖို့အနေအထားဆိုရင်ရောကိုမင်းကိုနိုင်ဘယ်လိုများပြောနိုင်မှာလဲရှင
်အဲ့ဒါလေကျွန်တော်တို့ကနော်ရမှာလားမရဘူးလားဆိုတော့အတွေးတွေနဲ့တော့အစင်းစားသိချင်ဘူးအဲ့ဒါမျိုးရောက်ဘယ်လိုလုပ်မလဲဆိုတာမျိုးတွေးသိချင်တာကျွန်တော်ပြောချင်တာကျွန်တော်တို့တွေကအပြုတ်ကန်လို့မစင်းစားဘဲနဲ့ကိုယ်တိုင်ကပြုတ်မယ်ကွာဖန်တီးယူမယ်ကွာဆိုတာမျိုးပါအဲ့ဒီစိတ်မျိုးများများတော့မွေးဖို့လိုပါတယ်အခုကျတော့လူတွေကအချိန်နဲ့ဘယ်လိုဖြစ်နိုင်လဲလို့မေးကြတယ်မျိုးပါလေအချိန်နဲ့ဘယ်လိုဖြစ်နိုင်လဲဆိုတော့ကိုယ်လုံးတဲ့ပုံမှာပဲမူတည်မယ်ပေါ့ကျွန်တော်ကဒီလိုပြောချင်တာပေါ့အဲ့တော့ကျွန်တော်တို့အားလုံးဘက်ကကြိုးစားမယ်ဆိုကျွန်တော်တို့ကဗျာတရားမျှတမှုဘက်ကရကြတယ်ဗျာတည်ကြတယ်ဗျာအင်အားတွေမများဘူးလားများတယ်ဗျာအဲ့ဒီမှာဘာကြောင့်မလို့ဒီနေ့ထိပန်းနိုင်ဒိုရင်းကိုမရောက်သေးလဲဗျာကျွန်တော်အရာတွေပြန့်ကျဲနေလို့ပေါ့ဗျာဒါပဲပေါ့ကောင်းလိုက်ဟိုဘက်နဲ့ရှင်းလိုက်ရင်ခင်ဗျာအတ္တမနဲ့တမားကနည်းပါတယ်အဲ့ဒါကျွန်တော်တို့ဘာလုပ်အောင်မလဲဆိုတော့အဓိကအားဖြင့်အုပ်စုနှစ်စုရှိမယ်တိုင်းရင်းသားနဲ့ဒီမိုကရေစီတမားတိုင်းရင်းသားသားတွေကဖက်ဒရယ်ကိုတို့ကျင်တယ်ဒီဘက်ကဒီမိုကရေစီတိဆောက်ကျင်တယ်အဲ့တော့ဒီမိုကရက်တစ်ဖက်ဒရယ်ပြည်အောင်စုဖြစ်အောင်ကျွန်တော်တို့သွားလိုက်လို့ရှိရင်ဒီအင်အားတစ်ခုပေါင်းပြီဆိုတော့လည်းမဟန်ချက်ညီဖို့လိုတယ်လက်နဲ့ကန်ရောလက်နဲ့မကန်ရောဒီဘက်ကလွတ်တော်တဲ့ကလွတ်တော်ပြင်ပါအောင်အဲ့ဒီလေးမျိုးစလုံးကနေပြီးတော့တကယ်ပေါင်းပြီးတော့အလုပ်လုပ်နိုင်မယ်ဆိုရင်ကျွန်တော်တို့မြန်မြန်ရောက်မယ်ပေါ့ဗျာ
ဟုတ်ကဲ့ဒါပေမဲ့ဒီမိုကရေစီအင်အားစုတွေပေါင်းစည်းရေးဆိုတဲ့နေရာမှာပြည်သူလူထုအများစုထောက်ခံတဲ့ NLD ပါတီကဒီရွေးကောက်ပွဲကိုယ်စားလှယ်လောင်းရွေးချယ်ရေးစနစ်နဲ့ပတ်သက်ပြီးတော့လူတွေကတော်တော်လေးလူပြောမရစရာဖြစ်တယ်လို့ဝေဖန်ထောက်ပြစရာအနေအထားတွေလည်းရှိနေပါတယ်ဆိုတော့ဒီအခြေအနေပေါ်မှာရောကိုမင်းကိုနိုင်ဘယ်လိုများပြောနိုင်မလဲရှင
်အဲ့ဒါပါတီတစ်ခုရဲ့သူ့စီမင်းစည်းကမ်းနဲ့တတ်မှတ်ချက်တွေနဲ့ရွေးချယ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကပါတီဝင်မဟုတ်တဲ့အတွက်ဝေဖန်စရာအကြောင်းမရှိပါဘူးဒါပေမဲ့တစ်ခုတော့ရှိတာပေါ့လေဟိုတချို့လိုအပ်တယ်လို့ပြင်ဆင်သိနေတဲ့အချိန်တော့ ကိုယ်တိုင်စီစစ်ဖို့လည်းအခုအချိန်ရနေပြီပဲစီစစ်တာကောင်းပါလေဘလို့ပဲဖြစ်ပေါ့ဂျာနုံပြည့်စင်းနှုံချိုးမျိုးကိုကျွန်တော်တို့ဘယ်တော့မှတော့မမျှော်လင့်ပါဘူးဒါပေမဲ့အမှားရင်းအလွဲတွေကင်းနိုင်တယ်မြတ်ကင်းအောင်အစွဲလန်းကင်းကင်းနဲ့ပြန်လည်ပြီးတော့ညှိနှိုင်းတာမျိုးအဲ့ဒါမျိုးအားလုံးလက်ခံနိုင်တဲ့အခြေအနေမျိုးဖန်တီးနိုင်တယ်ဆိုတော့ကောင်းဆုံးပေါ့ဗျာကျွန်တော်တို့ပြည်သူလူထုကလည်းအားခဲထားတာပြီးဒီ2015မှာမတရားလုပ်တဲ့လူတွေကောင်းကောင်းကြီးဆုံးမလိုက်မယ်ဆိုပြီးတော့အားခဲထားတာအဲ့လိုစိတ်အားထက်သန်မှုတွေတော့ရောမကြသွားစီနေတာတော့အမှန်ပဲဗျာ
ဟုတ်ကဲ့ဆိုရင်တနည်းအားဆိုရင်ပဲကိုမင်းကိုနိုင်အပါဝင်ပေါ့လေ88ခေါင်းဆောင်တွေနဲ့ဒေါ်ဆတ်စုကြည်နဲ့တွေ့ကြပါတယ်အဲ့ဒီမှာရောဒေါ်ဆတ်စုကြည်ရှိရနေပြီဒီကိုစလေလောင်းရွေးချယ်ရေးနဲ့ပတ်သက်ပြီးတော့ဘာတွေများသိခဲ့ရတာရှိလဲရှင
်ကျွန်တော်ကိုစလေလောင်းရွေးချယ်တဲ့ကိစ္စကိုကျွန်တော်တို့မရေတွက်ချင်ဘူးကြကျွန်တော်တို့လိုချင်တာတိုင်းပြည်အပြောင်းလဲဝယ်လိုချင်တာကြအဲ့ဒီအတွက်ကအဲ့ဒီအပြောင်းလဲတကယ်ဖြစ်မယ်ဆိုရင်ကျွန်တော်တို့ကြီးနှက်ပြီးသားအဲ့ဒါပဲကျွန်တော်တို့ကအပေါင်းလက္ခဏာပဲလိုချင်တယ်ကြအပေါင်းလက္ခဏာဖြစ်အောင်ကြိုးစားရညှိနှိုင်းနေပါဗျာမကြရင်တော့ကျွန်တော်တို့အဲ့မှာပူးတွဲပညာချက်မျိုးထုတ်ပါမယ်အဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့တကယ်ကိုစိတ်ရင်းစေတနာပေါင်းပေါင်းနဲ့ကျွန်တော်တို့ကြိုးစားနေပါတယ်
ဟုတ်ကဲ့အခုနိုင်ငံမှာဆိုရင်အပြည့်ရငြိမ်းချမ်းရေးကလည်းမဖြစ်သေးဘူးဟုတ်လားရွေးကောက်ပွဲကိစ္စတွေကလည်းရှိတယ်အခုဆိုရင်ဒီနိုင်ငံတော်ဝန်မှလည်းသဘာဝဘေးဒဏ်တွေကိုလူလဲခံနေရတဲ့အနေအထားမျိုးတွေရှိနေတယ်ဒီတော့မြန်မာနိုင်ငံမှာစိန်ခေါ်မှုတွေဟာပိုပိုပြီးရှိလာနေတဲ့အနေအထားတွေထဲမှာလူထုဘက်ကဒီအခြေအနေတွေကိုဖြတ်တန်းနိုင်ဖို့အတွက်ဘလို့ပြင်ဆင်ထားရမလဲ။ကိုမင်းကိုနိုင်ဘလို့များပြောချင်ပါလဲရှင
်။အဓိကနဲ့တာမင်ညာကိုရွေးရဖို့ပဲလေ။ဘယ်ဟာအဓိကလဲဘယ်ကတာမင်ညာလဲပေါ့။ကျွန်တော်ပြောချင်တာဘယ်ဟာမှအရေးမကြီးဘူးလို့ဆိုတာမဟုတ်ဘူး။ကျွန်တော်တို့ဒီတမိုင်းတစ်ခုလုံးအတွက်အနာဂတ်တစ်ခုလုံးအတွက်အရေးကြီးတဲ့အလှည့်အပြောင်းကိုအာယုံအနောက်မခံမဲနဲ့ဒီကိုပြန့်ထွက်တာမျိုးမဖြစ်ဘဲနဲ့ဒီအားအိနဲ့တစုတစည်းတဲ့အချိန်ကောင်းကောင်းနဲ့သွားနိုင်အောင်လမ်းကြောင်းမှန်ဖို့လဲလိုတာပေါ့။အဲ့ဒါကျွန်တော်တို့ရဲ့ဉာဏ်ပညာနဲ့စီမံတော့တရားတွေနဲ့လည်းဆိုင်တာပေါ့ဗျာ။ပြီးတော့တယောက်နဲ့တယောက်သိရှိသိခံနိုင်မှုရဲ့ခီးချနဲ့မှာသူချက်ခဲ့တဲ့လက်တွဲပေါ်ရခြင်းသွေးစည်းမှုရဲ့ပေါ့အဲ့ဒါတွေအကုန်လုံးဟာကျွန်တော်တို့စိတ်ခံစားမှုတွေကိုဘေးဖယ်ပြီးတော့ဆင်ခြင်တုံတရားရဲ့ကျွန်တော်တို့ရဲ့တတိတွေရဲ့ဉာဏ်ညောမြင်ရဲ့ဒီတိုင်းသွားရင်ရပါတယ်အမှန်တကယ်ကတော့ဗျာချက်တန်းလာခဲ့ပြီးတော့ကြည့်လိုက်တော့ဒီလူတွေပဲရှိတာပဲဗျာအဲ့ဒီလူတွေပဲရအောင်ပဲပေါင်းပြီးတော့ရအောင်ချီတက်ရမှာပဲကျေသူတို့ကညီရဆိုရင်တို့ကအသိရှိပြီးသားပါကျွန်တော်ပြည်သူရားတိုင်းမှာအများအားအတန်နဲ့နားထောင်နေတာပါကျွန်တော်ကောင်းကောင်းသိပါတယ်
ဟုတ်ကဲ့ကိုမင်းကိုနိုင်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်